စေဆိုးရကနေပြီးတော့ပြည်သူ့ဆန္ဒခံယူဘက်ကိုလာမဲ့မေလမှာကျင်းပပြုလုပ်မယ်ပြီးတော့2010ခုနှစ်ကြလို့ရှိရင်ရွေးကောက်ပွဲကိုကျင်းပပြုလုပ်မယ်လို့ကြေညာချက်ထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးတော့တော်တော်ကိုပဲပြည်တွင်းပြည်ပမှာကြရဲရိုက်ခတ်မှုတွေပေါ်ပေါက်ခဲ့ပါတယ်။နိုင်ငံတကာကဒီပြောကြဆိုကြဝေမာကြတဲ့ထဲထဲမှာအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူပုဂ္ဂိုလ်တူကလည်းပဲဒီအခြေခံဖွဲ့စည်းပုံစီမင်းမှုချမ်းဟာလုံနီးလုံဟန်ဟာတရားနီလာမကျတဲ့အတွက်ကြောင့်အခုတခါဒေါ်အောင်ဆန်းစုကြည်ကိုပါဝင်ခွင့်မပေးဘူးဆိုတာပါပါလာတဲ့အတွက်ကြောင့်ဒါဟာလက်ခံနိုင်စရာမရှိဘူးဒီဥပဒေမူကြမ်းကိုပြန်ပြီးတော့ရေးဆွဲဖို့အသင့်တယ်ဆိုပြီးတော့ပြောခဲ့တဲ့မှတ်ချက်တခုလည်းရှိပါတယ်ဒီရွေးကောက်ပွဲလုပ်မယ်ပြည်သူ့ဆန္ဒခံယူပွဲလုပ်မယ်ဆိုတဲ့ကြေညာချက်တွေအပေါ်မှာဒီအာဆီယံအဖွဲ့တွေကမြန်မာနိုင်ငံနဲ့မိတ်ဖက်နိုင်ငံတွေဖြစ်ကြတဲ့စင်ကာပူတို့အင်ဒိုနီးရှားတို့ကတော့ဒီလိုကြေညာလိုက်တာကိုပဲသူတို့ကကြိုဆိုလိုက်ပြီးတော့အာဆီယံအဖွဲ့ရဲ့သဘာဝပတိဖြစ်တဲ့စင်ကာပူနိုင်ငံကတော့ဒီလိုဆန္ဒခံယူပွဲလုပ်မယ်ဆိုတာဟုတ်ပါပြီ။ဒီရွေးကောက်ပွဲလို့ဆန္ဒခံယူပွဲလို့လုပ်တဲ့ကိစ္စမှာအများကလက်ခံယုံကြည်နိုင်တော့အောင်တည်တည်ဆာဆာစနစ်တကျလုပ်ဖို့လိုပါတယ်ဆိုပြီးတော့မှတ်ချက်ပေးခဲ့ပါတယ်။ဒီလိုပြောနေဆိုနေကြတဲ့အချိန်မှာပဲကုလသမဂ္ဂအထွေထွေချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာအီဘရာဟင်ဂမ်ဘာရီကလည်းပဲဒီမြန်မာအိန္ဒိယနိုင်ငံတွေကိုလှည့်လည်သွားရောက်ပြီးတော့မြန်မာနိုင်ငံအရေးကိုစွေးနွေးနေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအကုန်ဖေဖော်ဝါရီလစမှာမစ္စတာကမ်ဘာရီဟာအိန္ဒိယနိုင်ငံကိုသွားရောက်ပြီးတော့ဒီနောက်ပိုင်းမှာမစ္စတာကမ်ဘာရီဟာတရုတ်ပြည်ကိုသွားရောက်ခဲ့တယ်။အင်ဒိုနီးရှားနိုင်ငံကိုလည်းပြီးခဲ့တဲ့တရက်ကသွားခဲ့တယ်။စင်ကာပူနိုင်ငံကိုသွားတယ်။အခုလာမယ့်အင်္ဂါနေ့မှာဆိုရင်သူကဂျပန်နိုင်ငံကိုသွားအောင်မှာဖြစ်ပါတယ်။အဲ့ဒီရောက်တဲ့နိုင်ငံတွေကခေါင်းဆောင်အနေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တွေကိုထောက်ခံအားပေးဖို့မြန်မာအရေးမှာပုံမိုပြီးတော့ဟိုကြိုးပမ်းဆောင်ရွက်ပေးကြဖို့လို့လည်းသူလက်လေတိုက်တွန်းနေတာရှိပါတယ်။ဒီစကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ညွှန်ကြားမှုဒေါက်တာစိန်မြင့်၊ပင်မဝမဂ္ဂဇင်းအေဒါဂျိုဟောင်းဒေါက်တာဦးတင်မောင်သန်းနဲ့ထိုင်းနိုင်ငံအခြေစိုက်ဗဟုအဖွဲ့မျိုးတိုးတက်ရေးအဖွဲ့ကဥအောင်သူငိမ့်တို့ပါဝင်ဖို့ဖိတ်ကြားထားပါတယ်။အခုဥစွာပထမဒေါက်တာစိန်မြင့်အနေနဲ့ဒီကိစ္စတွေပေါ်မှာဘယ်လိုမြင်လဲဆိုတာသုံးသပ်ဆွေးနွေးပြပါခင်ဗျ။အ
ဲဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ဒီမစ္စတာဂမ်ဘာရီကိုနောက်ဆုံးအခုသွားမယ်ဒါမဲ့အခုမတ်လာသွားမယ်ခီးစဉ်မတိုင်ခင်ပေါ့လေသူဖြစ်ခဲ့ရလေခုနဥက္ကမောင်ကြီးကြိုးသွားတယ်လို့ပေါ့နော်အခုလုံးသူအင်းကြီးများကြီးနိုင်ငံတွေလည်းသွားတွေ့တယ်သူလိုက်ပြီးတော့ဆန်နေတာလေဘောလင်တီကတော့သူ့ရဲ့ဟိုခီးစဉ်ကိုသူဆော့တော့ဟိုဧပြီလမှာသူတို့အရင်တော့နားဖာအခွင့်ပေးထားတာကိုသူဆော့တော့သွားဖို့အတွက်သူပြုပြီးပြန်ပြီးတော့ဒါဗီဇာပြုဖို့အတွက်သူတရုတ်ကိုအတီးကသွားပြီးပြောတာလေးပါတယ်ပေါ့နော်ဒီကြေတော်တွင်မှာသူတို့တစင်ဆိုင်ဖြစ်ပေါ်လာတဲ့အပြည့်ပြည့်တရားတော့ခုနကဝယ်ယူတော့ပွဲနဲ့ဒီအခြေခံဥပဒေကိုတည်ပြုပွဲ referendum လုပ်ဖို့အတွက်သူအချိန်ကြီးသတ်မှတ်လာတာလေသူတို့လုပ်လာတယ်နောက်တစ်ခါဥအောင်တို့ကလည်းသူတို့ဒီအခြေခံဥပဒေ draft constitution ကသူတို့ပြီးပါပြီလို့သူပြောတယ်အဲတစ်ဆက်တည်းမှာလည်းနောက်ဆုံးခုကြားလိုက်တာတော့သူတို့ဒီနာဖာနိုင်ငံရဲ့ဝန်ကြီးဝန်ထမ်းဝင်ရဒီစင်ကာပူမှာသူတို့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေကိုသူတော်ဆောင်စုကြည်အနေနဲ့ရတာဒီ유럽ဘက်မှာပါဝင်နိုင်ခွင့်မရှိဘူးဆိုတာသူကပြောပြတယ်လေဆိုတော့ဒီ hari ဘုံမှာကျွန်တော်တို့ကနောက်ခံထားပြီးတော့ဘာတွေဖြစ်လာတယ်ဆိုတော့ဒီ Mr. Dambari အနေနဲ့ဘာတွေဒီဒီဒီခုသွားမယ်ခီးစဉ်မှာဘာတွေဖြစ်လာနိုင်လဲဆိုတာကျွန်တော်နည်းနည်းတော့သုံးသပ်ကြည့်လို့ရတယ် Mr. Dambari ကနောက်ဆုံးပြောလာတာတော့ဒီနာဖာဒီတော့ဆန်းစုကြည်ဒီပါဝင်ခွင့်မရှိဘူးဆိုတဲ့အချက်ကိုသူကသွားပြီးဆွေးနွေးခြင်းတယ်လို့ပြောလာတယ်ဒါဆိုရင်တော့ကုလသမဂ္ဂနိုင်ငံကလူတွေကအကုန်လုံးပြောတယ်ဒီခင်ဗျားတို့ဒီခုနှစ်ချက်လမ်းစဉ်ခုနှစ်ချက်ကတော့ road map ကအချိန်သတ်မှတ်ပါအချိန်သတ်မှတ်ပါလို့ပြောတော့အခုသူတို့သတ်မှတ်ပြလိုက်တယ်အေးဆိုတော့ဒါကစင်ကာပူတို့ဘာလို့ကသူတို့ကလည်းသူတို့ကဒါ positive step ဆိုပြီးကြတာအကျိုးထောက်ခံရတယ်လေဒါအဲ့လိုမြင်ရတယ်ဒါပေမဲ့အကုန်လုံးကပြောနေတာတော့အားလုံးပါဝင်ဝင်ပေါ့ဗျာဒီတိုက်တိုက်ခံတဲ့အကုန်လုံးပါဝင်ဝင်ပေးဖို့ဟာကိုပြောတယ်ဒါပေမဲ့အဲ့တော့ပြန်စင်းတာတိုက်ခံနေရကျွန်တော်တို့ကြားလာပြီသူတို့ဒေါ်အောင်ဆန်းစုကြည်ရော NLD ရောတိုက်ခံနေရဒီမိုကရက်တိုက်ခံနေရတော့ပြောနေတာကဒီရေးဆွဲထားတဲ့ဖွဲ့စည်းအုပ်ချုပ်ရေးအခြေခံဥပဒေကိုပြန်ပြီးတော့စဉ်းစားပါဆွေးနွေးပါအချက်လက်တွေဆွေးနွေးပါဆိုတော့စေစိုးရအနေနဲ့လုံးဝလက်မခံမင်းနဲ့သူတို့ကအခုဒါကိုရေးဆွဲပြီးပါပြီဆိုတော့ဒါကြီးကိုချလာပြီးတော့ကျွန်တော်တို့ပြည်သူလူထုရှေ့မှာဒီမေးလာမှာပြီးအတည်ပြုခိုင်းတာပေါ့ဗျာတစင်တက်ပြီးတော့မှသူကအခုကဒီဟာကြီးကိုအတီးပြုပြီးရင်2010ဆင်မှာယူကော့ပွဲကိုလာတော့မယ်ဆိုရကြတော့ဒေါ်ငါစုကြီးပါပွဲမရှိဘူးဆိုပြီးသူတို့ကကြိုပြီးတော့သူကတစင်ကိုကြိုပြီးကြံထားတယ်ဗျဆိုတော့ဘာသဘောလဲဆိုသူတို့ကဒီဟာကြီးကတော့မီလာမှာတော့လူတွေကတော့ယူထောက်ဆောင်ပြီးတော့မယ်အဲ ကျွန်တော်တို့ဒီမစ္စတာဂမ်ဘာရီအခုနောက်ဆုံးအခုဖော်မယ်ဒါမဲ့အမေလာမှာကျင်းပပြုလို့မယ်ပြီးတော့အာယုံကအခုလူရီအခုဆွဲသွားတာအဲဒါကအဒီဒေါ်ဆန်းစုကြီးရွေးကောက်ပွဲကြီးမှာပါမပါတာဟာသူတို့ကအခုကပြန်တင်လာဆိုတော့ဒါကိုပြန်ကြည့်ရင်တော်တော်လေးရွေးကောက်ပွဲမှာဒေါ်ဆန်းစုကြီး 99年来，现在唐古阿古在弄个嘞，中央上去，伊么扒开我，但是呢，NAD啊，接不了人家嘞。第一个新疆嘛，第二个部门，他太看你嘞，爸妈没保护啦，爸偏硬嘞。第，他都说他的，这个屋里有裂痕嘛，啦，裂痕啦。哎，这就看嘞，新疆嘛，那个中央上去，伊都话打个比比咯，阿勇来来咯，路里亚都，我那我们尼多的等，然后我们马路尼多的，格隆地里下面。
တော်ဝလုံးလည်းဒါကြောင့်သာမမတ်သူတို့အစိုးရပြောလာတယ်။ဒါကြောင့်သူတို့လက်မခံနိုင်ဘူးဆို။ငယ်ငယ်ရတာတွေအခုမှဒါဟိုအထူးဆန်းလုပ်ပြီးကုမသာပြီးကြောက်ငင်နေတာသူကအခုလုံးကဒါအယုံကွဲသွားတယ်ဆက်တော့နားပါတာပြုတ်ပြီးသူတို့ကဒါဒါဝတ်အတင်းရှင်းလုပ်လိုက်တာ။ဟုတ်ကဲ့ဦးတိမောင်သားရောပြောပါဦးခင်။
မရှိနားပါရေတော့နေလမ်းချောင်းပေါ့နော်ကျွန်တော်တို့လက်ကနေမကြည့်ဘူးသူ့ဘက်ကပဲကြည့
တရုတ်ရဲ့ဂျပန်ရဲ့အာရှရဲ့ပေါ့နော်ဆိုတော့ဒီနိုင်ငံတွေကလက်ခံယုံကြည်လာဖို့သူ့အတွက်ကတော့ချက်ချတယ်လို့ထင်တယ်ဆိုတော့သူလုပ်နေတဲ့ကိစ္စတွေအကုန်လုံးကအဲ့ဒီနိုင်ငံတွေသူ့ရဲ့တွားနေတဲ့ view ဟာအရာကိုလွဲနေသလားပေါ့နံပါတ်1ပေါ့ကျွန်တော်တို့တောက်မှနေကျွန်တော်တို့မပြောသေးဘူးပေါ့နော်သူ့တောက်မှနေပဲသူလွဲနေသလားပေါ့ဘာလို့လဲဆိုတော့စင်ကာပူနိုင်ငံကြီးဝန်ကြီးဂျော့ချ်ကိုပြောသွားတယ်လို့ပဲပေါ့နော်ဆိုတော့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့တတ်မှတ်ထားတဲ့ဤချင်းတွေပေါ့ဥမာနိုင်ငံသားနဲ့လက်ထပ်ထားတာလို့နောက်ပြီးတော့နိုင်ငံရေးရပြစ်ဒဏ်ချက်ခံတဲ့တွေကိုပြေမပါလာလို့အဆရှိတဲ့ပြင်ပေါ့လေလွတ်တော်ကိုယ်စားလှယ်ဤချင်းတတ်မှတ်ချက်တွေကအာရှနိုင်ငံနေမှာဆိုရင်အဲ့ဒီဒီချင်းတတ်မှတ်ချက်တွေကလက်ခံနိုင်လိမ့်မှာမဟုတ်ဘူးဒီနေ့ခေတ်ဒီနေ့အခါမှာဆိုရင်ဒီကောင်အောက်နေပြီဆိုပြီးတော့ဒါစင်ကူနိုင်ငံဝန်ကြီးဆက်ကြောရှိပါလေပြောသွားတယ်ဒီအများလက်ခံယုံကြည်နိုင်မှုမှာအကြီးအကျယ်အပြတ်တနာရှိနိုင်တယ်ပေါ့နော်ဆိုတော့အခုဒီမဆက်ကမ္ဘာကြီးဂျပန်သွားတယ်ဘာညာအခုပြောနေတယ်ဆိုတာကလည်းအများသက်ခံယုံကြည်နိုင်မှုနဲ့ဖြစ်စဉ်တစ်ခုကိုကြောက်မှုပေါ့နော်ဆိုတော့ကျွန်တော်ထင်တယ်အစိုးရပြန်စဉ်းစားဖို့လိုနေမယ်လို့ကျွန်တော်ထင်တယ်အထူးသဖြင့် constitution နဲ့ဖွဲ့စည်းချက်ပုံခြေခံဥပဒေအကြောင်းရက်ဒီပေါ့နော်ကျွန်တော်ထင်တယ်တင်ကျင်းသားဆက်စဉ်းစားဖို့မလိုဘူးအထူးသဖြင့် Indonesia နိုင်ငံကြီးဝန်ကြီးကလည်းဒီဖွဲ့စည်းချက်ပုံမှာပါတဲ့အကြောင်းအရာတွေကိုပြန်ပယ်ပြီးပြင်ဆင်ဖို့တိုက်တွန်းထားတာရှိတယ်တကယ်တော့အခုအစိုးရလုပ်တယ်ဆိုတာအခုကအစိုးရလုပ်နေတာကအာဒီဘွားအပြင်ကျွန်တော်ပြောရလို့ရှိရင်တော့ထိမ့်ချုပ်ထားတာဒီကိုတစုံတရာရှော့ပေါ်တယ်ပေါ့နော်ကျွန်တော်တို့စိတ်ကျဉ်းလာအောင်တိုက်ခါစိတ်ကျဉ်းလာအောင်ရှော့ပေါ်တဲ့အစတော့မဟုတ်ဘူးတော့တစုံတရာလက်ရှိအနေထားအနေရှင်လို့ရှိရင်တော့သူလုပ်နေတဲ့ constitution နဲ့ဖြစ်စဉ်ဒီဒီဖွဲ့စည်းချုပ်ကိုကြီးထူလို့ကအဲတစုံတရာရှော့ပေါ်ထိမ့်ချုပ်ထားတာကိုတစုံတရာရှော့ပေါ်တဲ့ဟာကိုသွားတယ်အင်္ဂလိပ်လိုပြောတာ liberalization stage ကိုသွားတယ်ပေါ့နော်ဒါနဲ့ပြဿနာကဒီမိုကရေစီကျအောင်လှုပ်ချင်းအဆင့်ကိုမရောက်ဘူးဒီပေါ်ချက်ကဘာဖြစ်မလဲဆိုရင်အစိုးရအတွက်ကဗမာပြည်တစ်ခုလုံးကငင်းကြစွာကုပြောင်းဖို့အတွက်ဆိုရင်အဲ့ဒီလို short ပေါ်ထိချုပ်ရာကနေမှဒီမိုကရေစီကြောက်ဘယ်လိုလုပ်မလဲဆိုတော့အစစ်အစစ်ကိုဆက်ဆက်ဖို့ပေါ့ဆက်ဆက်တဲ့နေရာမှာအဓိက3ကျက်လောက်လုပ်နိုင်လို့ရှိရင်အခုမစ္စတာကမ်ဘာရီရောနောက်အာရှန်ကပြောနေတာဒီကောပြည်လည်သွားမလို့ကျွန်တော်ထင်ပထမတစ်ချက်ကတော့တက်ကနိုင်ငံရေးနယ်ပယ်ကနေဘယ်လိုပြန်ဆုတ်မလဲချိုးရဲဟာဆိုတော့အခုလောလောဆယ်မှာအမေရိကန်ရော EU ရောအဲအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကောအာသက်ပါဝင်တဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအငင်းပွားနေတာမဟုတ်ဘူး။ဒါပေမဲ့ဒီမိုကရေစီကြောင့်ကျွန်တော်တို့တချွေးကူးပြောင်းတဲ့အခါမှာတက်ကဘယ်လိုပြန်ဆုတ်သွားမလဲဆိုတဲ့အစီအစဉ်တစ်ခုပေါ့။ဖော်ချုပ်ချုပ်ပေါ်တော့ထည့်ပြီးလို့ရှိရေးနော်။ဒါတစ်ချက်ဒုတိယတစ်ချက်ကခုနလွတ်တော်ကိုယ်စားလှယ်တွေရဲ့အကြီးချက်သတ်မှတ်ချက်ပေါ့လေ။ဒါမစ္စတာဂျော့ချ်ယူပြောသွားလို့ပဲတကွာလုံးမှာဆိုရင်အင်မတာချင်းောက်ကြနေပြီ။အောက်နေပြီ။ဒါအဲ့ဒီကိစ္စကြီးကိုပြောတဲ့အခါကျတော့ပြည်သူလူထုပါဝင်တဲ့ဆိုတော့ဒီမိုကရေစီကြောက်အောင်ပြုပြင်ကြောင်းနေရေးဆိုတဲ့ဖြစ်စဉ်နဲ့မကိုက်ညီမှုရတယ်အဲ့ဒီလိုတတ်မှတ်ထားတာဆိုတော့ဒါကိုလည်းတကယ်ကြည့်ပြီးကြောင်းနေလိုက်ရင်ပေါ့နော်နောက်တစ်ခုကဖွဲ့စည်းချုပ်ပုံပြင်ဆင်ချက်ခါပေါ့နော်အခု85ရာခိုင်နှုန်းရှိမှပြင်ဆင်လို့ရမယ်ဆိုတာကမဖြစ်နိုင်ဘူးဆိုတဲ့သဘောကိုပြောထားပေါ့နော်ဆိုတဲ့အခါကျဒါကိုလည်းကျွန်တော်တို့နည်းနည်းပြင်ဆင်အချက်3ချက်လောက်ပြင်ဆင်လိုက်လို့ရှိရင်ဘဝပြည်ပြဿနာကတော်တော်ငင်းငင်းချမ်းချမ်းနဲ့ကုပြောင်းသွားနိုင်မယ်အနေအထားမှာရှိလို့ကျွန်တော်ထင်တယ်အဲ့တော့ကျွန်တော်ချန်ပေးကျင်တာကဆိုရုံနဲ့ပြစ်တာရခံကျင်တာကအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးပြောတယ်လို့ပဲအချက်တစ်ချို့ကိုပြန်လည်ပြည်ပြင်စဉ်းစားလိုက်မယ်တော့ဆက်စုကြည့်တယ်တွေ့ဆုံဆွေးနွေးလိုက်မယ်ဆိုလို့ရှိရင်နော်အစိုးရရဲ့ခုနကပြဿနာဖြစ်နေတဲ့အများလက်ခံယုံကြည်နိုင်မှုရောအတိုင်းအေးအေးချမ်းချမ်းကုပြောင်းမှုရောဒီမိုကရေစီကြတဲ့အဆင့်ကိုကျွန်တော်တက်လှမ်းဖို့အတွက်ပေါ့ကျွန်တော်အားလုံးအဆင်ပြေသွားမယ်ထင်တယ်လေ
ဟုတ်ကဲ့
အဲ့ဒါလောက်ကိုအစိုးရလုပ်နိုင်ရင်ကောင်းမယ်လို့ကျွန်တော်
ဟုတ်ကဲ့ဟုတ်ကဲ့ဟို တခုရှိတာပေါ့ဗျာကျွန်တော်တို့လည်းပဲမျိုးမျိုးပုံပုံစဉ်းစားကြည့်ကြတာပေါ့ဒီအခုဆိုလို့ရှိရင်ဒီစေဆိုးရကနေပြီးတော့ဒီလိုလေလိုလုပ်မယ်စာနာခံယူပွဲလုပ်မယ်ပြီးရင်ရွေးကောက်ပွဲလုပ်မယ်ပါမယ်ကြေညာလိုက်တော့ဒီနိုင်ငံကအသံတွေအများကြီးထွက်လာကြတယ်ဒါပေမဲ့အရင်တော့အတွေ့အကြုံတွေရပေါ့လေပြန်ကြည့်ပြီးတော့စဉ်းစားမယ်ဆိုလို့ရှိရင်တော့ဒီပြည်ရင်းပြည်ပကနေပြီးတော့ဝိုင်းဝန်းပြီးပြောယုံနေတော့ဒီစေဆိုးရကဒီဥပဒေကြမ်းကိုပြင်ဆင်မှာတော့မဟုတ်ပါဘူးခင်ဗျဟိုပြည်သူ့ဆန္ဒခံယူပွဲလှုပ်လိုက်တဲ့အခါမှာပြည်သူလူထုကနေပြီးတော့ဒီမူကြမ်းကိုလက်မခံဘူးဆိုတာကိုเนาะဟိုအပြေထွက်လာတဲ့အခါကျရင်တော့ပြည်သူလူထုကလက်မခံဘူးဆိုလို့ရှိရင်တော့ဒါပြန်ပြီးတော့ပြင်ရတော့မယ်အဲ့လိုပြင်ဆင်ရမယ့်အခြေအနေကျရင်ဒါခုနကပြောခဲ့တဲ့အချက်လက်တွေကိုသူတို့ပြန်ပြီးတော့ထည့်မယ်ဆိုရင်ထည့်လို့ရမှာပေါ့လေဒါပေမဲ့လို့ပြည်သူလူထုကလက်မခံဘူးဆိုရင်ကောเนาะဒီအဲ့ဒီရလအပြေကိုဟုတ်လားစစ်ဆိုးရအနေနဲ့လက်ခံမလားဒီစနခံယူပွဲကတင်းသားမြင်သာရှိမှလားတရားမျှတမှုရှိမှလားဆိုတာကိုလည်းပဲဒီအကဲကပုံကိုယ်တွေတော်တော်များများကစဉ်းစားနေကြတာပေါ့လေဒါတော့ဒီအခြေအနေတွေပေါ်မှာဥအောင်သူငယ်ကရောဘယ်လိုများသုံးသပ်မိလဲခင်ဗျဟ
ုတ်ကဲ့ခင်ဗျကျွန်တော်တို့အခုဒီအရင်တစ်ချိန်တော့တောင်းဆိုလာခဲ့တာကဒီအခုလက်ရှိတို့ရဲ့လမ်းပြမြေပုံမှာအချိန်အကန့်အသတ်နဲ့ထားပြီးတော့လုပ်ပါဆိုတာမျိုးတောင်းခဲ့ပါတယ်ဆိုတော့အခုချိန်မှာသူက3လအတွင်းဒီလာမဲ့ဟိုပြည်သူ့စနခံယူပွဲလုပ်မယ်ပြီးရင်2000နဲ့တစ်ထဲမှာဟိုရွေးကောက်ပွဲအစ်စ်လုပ်မယ်ပြောလာတော့ဒါဟိုပြောရမယ်ဆိုရင်ဒီလမ်းပြမြေကိုအဆုံးသတ်တော့မယ်လို့ပြောလို့ရပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့တက်ကဒီကိစ္စတွေကိုဝန်ဆောင်စရာမဖြစ်ဘဲနဲ့ဟိုကျွန်တော်တို့ဘက်ကတန်ကြည့်တဲ့အခါမှာဟိုအခြေအနေတွေကတော်တော်ကိုတန်ဖျားဖြစ်စရာအခြေအနေတွေတွေ့ပါတယ်ဆိုလိုတာကအခုလိုဒီမိုကရေစီလမ်းကြောင်းပေါ်သွားမယ်လို့ပြောနေတဲ့ကာလမှာပဲတစ်ဖက်မှာဟိုပြည်ဝင်ပြောင်းလဲရေးသဘောတွေမတွေ့ဘဲနဲ့ဖိနှိပ်တဲ့လက္ခဏာပုံများလာပါတယ်ဟိုနိုင်ငံရေးနယ်ပယ်မှာတွေမဟုတ်ဘဲနဲ့အခုအင်တာနက်တွေပိတ်တာဆိုတာနောက်ပိတ်ဆုံးဟိုဂျူတူးစလောင်းတွေကိုပြန်ဖြုတ်ခိုင်းတာတတ်တာတို့စသဖြင့်ပေါ်ကစလို့ပေါ့နော်ဆိုတော့နောက်တစ်ခါသတင်းတောက်တွေအခုဖမ်းတယ်သတင်းစာလွတ်လပ်ခွင့်ကိုလည်းပို့ပြီးတင်းကျပ်လာတယ်ဆိုတော့ဒီလိုအခြေအနေတွေကအခုလုံမဲ့ဟိုပြည်သူ့ဆန္ဒခံယူပွဲပေါ်မှာတော်တော်ကိုဟိုဘာခေါ်မလဲသူ့ရဲ့လူတွေယုံကြည်မှုကျဆင်းစေတဲ့အချက်တွေလို့ကျွန်တော်မြင်ပါတယ်ဆိုတော့နောက်တစ်ခုကတော့ဒီစင်ကာပူကအခုအာဆီယံရဲ့ဥက္ကဋ္ဌတာဝန်ယူလာတဲ့အနေထားမှာအခုဒီအခုဆန္ဒခံပွဲနဲ့ပတ်သက်လို့ပြောလာတာတော့ဟိုကျွန်တော်ထင်တယ်တော်တော်လေးစိတ်ဝင်စားစရာကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုမကြသေးခဲ့ရပဲဒီမြန်မာစစ်အစိုးရအနေနဲ့ပတ်သက်လို့ဒီအာဆီယံမှာသူတို့အာဆီယံချာတာလို့ခေါ်တဲ့ဟိုအာဆီယံပြည်ညင်စာတမ်းမှာဟိုလက်မှတ်ထိုးခဲ့ပါတယ်။ဆိုတော့အဲ့လိုလက်မှတ်ထိုးခဲ့တဲ့ခါကျတော့အ ਨੇ ဆုံးမြန်မာနိုင်ငံကအခုထွက်လာမဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်တွေကအ ਨੇ ဆုံးဒီအာဆီယံပြည်ညင်စာတမ်းမှာပါတဲ့ဟိုအချက်နဲ့တော့အ ਨੇ ဆုံးကျွန်တော်ထင်တယ်လိုက်လျောညီထွေဖြစ်ဖို့လိုလိမ့်မယ်လို့ယူဆပါတယ်ဆိုတော့နောက်တစ်ခုကတော့အခုဖွဲ့စည်းပုံကိုပြည်သူ့ဆန္ဒခံပွဲလုပ်မယ်ဆိုတာကလည်းအတော့ကိုတက်တော့ရိုက်ပြီးတော့စနစ်မကျဘဲနဲ့ဟိုလှုပ်ထားတဲ့ပုံစံမျိုးလုံမျိုးတွေ့ရပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီဖွဲ့စည်းပုံကြီးဆွဲလုံးက15နှစ်ကျော်အချိန်ယူခဲ့တယ်ယူခဲ့ပြီးကာလမှာအခုကဟိုဆန္ဒခံပွဲလုပ်မယ်ဆိုတာဂျုံတိုင်းပြင်ညာပြီးတော့3လအတွင်းလုပ်မယ်လို့ပြောတယ်ဆိုတော့အခုချိန်ကြီးလဲကော်မရှင်လည်းမဖွဲ့ရသေးဘူးဘယ်လိုလုပ်မလဲဆိုတဲ့ဥပဒေလည်းမရှိသေးဘူးနောက်တစ်ခုကကျတော့ကျွန်တော်တို့ဟိုပြည်သူတွေဖတ်ဖို့ဟိုဖွဲ့စည်းပုံအခြေခံမူကြမ်းတော်မှာကျွန်တော်တို့လက်ထဲမရောက်သေးဘူးဆိုတဲ့အခါကျတော့အချိန်ကလည်းသိလည်းမရှိဘူးဆိုတော့တော်တော်တော့ကိုယူကာရနိုင်တဲ့ကိစ္စတွေဖြစ်နေတယ်လို့ထင်
ဟုတ်ကဲ့ဒီနိုင်ငံတကာကဖိအားပေးနေကြတဲ့အတွက်ကြောင့်အချိန်စရင်တစ်ခုထုတ်ပေးလိုက်လို့ရှင်တော့လောလောလတ်လတ်နားအေးမှာပဲဆိုတဲ့သဘောမျိုးနဲ့ဒီလိုကြေညာလိုက်တယ်လို့ပြောနေကြတာပေါ့ခင်ဗျာအဲ့တော့အခုနောက်တော့ဥတမောင်တန်းတို့ဦးအောင်သူငယ်တို့ပြောထားတဲ့ကိစ္စတွေပေါ်မှာဆရာဦးသိမ်းမြတ်ရောဘယ်လိုများသဘောရလဲဗျ
အဲ့ကျွန်တော်ဆရာဦးတော်မှပြောတဲ့ဟာကိုကျွန်တော်လက်ခံတယ်အဲ့ဒါတွေကတော့ခုန minimum ပေါ့ဗျအ ਨੇ ဆုံးအဲ့အခြေခံဥပဒေဥထုတ်ဖို့ဥတွေကိုပြန်ပြီးခုနပြောစဉ်းစားပြီးပြင်ဆင်လို့ရှိရင်အဲ့ဒီအချက်တွေကတော့အ ਨੇ ဆုံးတော့ပြန်စဉ်းစားတင်မှာပေါ့ဗျတတ်တာဘလို့နိုင်ငံရေးနဲ့ဘယ်ဘလို့ပြန်ဆုံးမလဲအခြေစရာနဲ့ပေါ့ဗျအဲနောက်ပြီးတော့ခုနဒီဟင်ဒီရွေးကောက်ပွဲဝင်တဲ့လူတွေရဲ့သူတို့ရဲ့ချင်းတမတာတဲ့ဟာတွေကဒါတွေကပြန်စဉ်းစားတင်မှုဒါစဉ်းစားဖို့ပြီးခဲ့လို့ရှိရင်ပေါ့ဗျဒါပြီးနဲ့ခက်တာကကျွန်တော်တို့ကပြဿနာလက်ရှိအခြေအနေကိုကို realistic ပေါ့ဗျာအခုအခြေအနေအမှန်ကိုသိဖို့ကနားပါစစ်ဆိုကခုနပြောလို့သူတို့ကြီးညာလိုက်တယ်ကြီးညာပြီးတော့ဒီ3လအတွင်းမှာခုနဥက္ကောင်းသူငင်းပြောသလိုပေါ့ဗျာဒီအနာခံပဲကျင်းပါမယ်ဆိုတော့ဒိုင်းကြီးနဲ့အဲဒိုင်းကြီးတို့အနေနဲ့ဒီဟာကိုထောက်ခံမယ်ကျင်းပါလို့ရှိရင်ခုနပြောလို့လိုအပ်တဲ့ infrastructure ပေါ့ဗျာအဲ့ဒါကြီးဟာအာရှိလားမရှိဘူးလားဆိုတော့အခုလဲကျွန်တော်တို့ကြားနေတာတော့သူတို့တို့တက်တုပ်လုံးနေတာပေါ့ဗျာဒီလက်ရှိသူတို့ရဲ့အဖွဲ့ဒီအယူပြီးတော့ဒါပေမဲ့ကျွန်တော်တို့အများမျှော်လင့်နေတဲ့ကျွန်တော်ပုံစံမျိုးနဲ့ဖြစ်လာမှန်မလားဆိုတော့ကျွန်တော်မပြောနိုင်ဘူး general bureau kuna ho misi mama general ta ha tu 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 thong ma thu ma ti sei ida blaw kun cha me blaw kun di di dai 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 mi ne dai na ne lu lu shin san na khan bwe le ba ba ri lu wa de so lo di ha ri ne jan bi lo dai na chi le lu shin di thong la so lo tor tor khe khe da ri ne si so ya ni ne da wu tu lu wa tat ma lai de so ri ya so lo ma ta khu shin ya no shi me lo chin no tin ne ba bu so lo di international league ma lou ni de pung san myo lo di di ta cha nai ngan ni pung san myo ne tu lo ဖြစ်ချင်မှဖြစ်မယ်ဆိုတော့ကျွန်တော်ပြောတာပါဘယ်လိုဖြစ်မယ်တော့မသိဘူးဘယ်လိုရွေးကောက်မယ်တော့မသိဘူးဒါပေမဲ့တမျိုးတစ်ပုံတော့ဖြစ်နေတာဒါတို့ကတော့အများကြီးတို့ကနောက်ဆုံးတို့ပြောကနေမှထုတ်ထုတ်ပြောတာဆိုလေးတဲ့အချက်ချင်းကရှိတော့ကျွန်တော်တို့ကဘာလို့မမျော်လင့်တာဖြစ်လာမလဲဆိုတော့စောင့်တော့ကြည့်ရမယ်ပေါ့လေနော
်ဟုတ်ကဲ့ဟိုပြီးခဲ့တဲ့ရက်ပိုင်းတုန်းကကျွန်တော်တို့ဒီ RFA ကနေပြီးတော့ပြည်တွင်းကိုပေါ့လေတယ်လီဖုန်းနဲ့ဆက်သွဲပြီးတော့စုံစမ်းမေးမြန်းကြည့်တဲ့အခါမှာဒီကြန့်ခိုင်ဖွင့်မျိုးရေးအဖွဲ့နဲ့နှီးစပ်တဲ့ပုံစံတွေရှင်းနေကျွန်တော်တို့ကြားရတာကတော့ရက်ွက်ကြေးရွာအဆင့်ဒီမြို့နယ်အဆင့်နေနဲ့အဲ့ဒီမှာလူတွေကိုစီဝေးပွဲတွေခေါ်ပြီးတော့အာဒါတော့ပြင်ဒီလိုရှိနေပြီကဲလက်ခံလားကြိုက်သလားမကြိုက်ဘူးလားမကြိုက်တဲ့လူတွေဒီအခန်းမတွေကနေထွက်သွားကြသဘောကျတဲ့လူတွေအခန်းထဲမှာနေခဲ့ကြဆိုပြီးတော့အဲ့ဒီလိုပုံစံမျိုးနဲ့သူကလုံမယ်ဒါသူကဆန္ဒကိုခံယူတယ်လို့ပြောတယ်ဆိုတော့အဲ့ဒီဟာကလည်းပဲတိတ်တော်ဘဝင်ကြာစရာမရှိဘူးပေါ့ခင်ဗျာ
နောက်တစ်ခုကျွန်တော်စဉ်းစားမိတယ်ဒါလည်းချိန်ချိန်မှလည်းဖြစ်မှာပေါ့လေဒါပြီးနဲ့နောက်ပုံစံတမျိုးကကျွန်တော်သုံးသပ်လို့ရတာကဟိုကျွန်တော်တို့ဒီအမေရိကန်သမ္မတရွေးကောက်ပဲလို့ဆိုဟိုကိုယ်စားလှယ်ကိုရွေးပြီးတော့အိုက်ကိုယ်စားလှယ်တွေပြည်သူကိုယ်စားလှယ်တွေရွေးပြီးအိုက်ကိုယ်စားလှယ်တွေရမှသင်တို့ကဒါမှန်တယ်မထောက်ခံနဲ့မထောက်ခံဘူးဆိုတော့ဟိုတပြေလုံးကိုတို့ကယူဟိုလူတိုင်းကိုတို့တော့မဲပေးတာမဟုတ်တော့ထောက်ခံမဲပေးခဲ့မှာလို့တို့ကဒီအဲ့ရက်ွက်မှာကတော့ဥပဒေကမှင်းပြောတဲ့ရက်ွက်လိုက်မှာရှိတဲ့ကိုယ်စားလှယ်ကိုသူကရွေးပြီးတော့အိုက်ကိုယ်စားလှယ်၅ရောက်ပြီမဲ့၁၀ရောက်ပြီမဲ့အဲ့ဒါတွေကတော့သူကထောက်ခံနဲ့မထောက်ခံဆိုတော့သူကလူကနေွားတော့ပို့ပြီးတော့သူတို့မှဒီဒါကို control လုပ်တာပို့ပြီးတော့လွယ်တယ်ကုလို့ချင်းကျွန်တော်ထင်တယ်အဲ့ဒီပုံစံမျိုးလည်းဖြစ်ချင်းလည်းဖြစ်နိုင်တယ်ကျွန်တော်ထင်တယ
်ဥတီမောင်သား
အဲ့ဒီဘလို့ပုံစံနဲ့ပဲလှုပ်လို့ပေါ့လေခုနအခုအာဆီယံနဲ့ဒီကုလသမဂ္ဂအနေမှာပြောနေတဲ့အများယုံကြည်လက်ခံနိုင်ဖို့ပေါ့ပြည်တွင်းပြည်ပအဲ့ဒီခုစလုံးကိုဘလို့ပုံစံနဲ့ပဲလုပ်လို့ရယုံကြည်လက်ခံနိုင်မှုဖြစ်လိမ့်မယ်လို့ကျွန်တော်မထင်ဘူး။ဒါကတပ်ပြတော်တွေလည်းမကောင်းဘူး။နိုင်ငံတစ်ခုလုံးတွေလည်းမကောင်းဘူး။တကယ်တော့ကြာတော့ဘာကြောင့်အင်ဒိုနီးရှားနိုင်ငံကြီးဝင်ကြီးပြောသလိုလုံးတရာတော့မစ္စတာကမ်ဘာရီရဲ့အခန့်ကတောက်လို့လည်းသိရတယ်ရောက်ပဲကျွန်တော်နည်းနည်းလေးပြတ်ဆင်းလိုက်ချက်တချို့ပြတ်ဆင်းလိုက်မယ်စဉ်းစားလိုက်မယ်ဆိုရင်ဒါတော်ဆန်းစုကြည်မျိုးလားမျိုးစီဖက်ကြရခန့်ကတောက်လည်းသိရရောက်ပဲနော်ဒါဆိုကမ္ဘာရီရဲ့အခန်းကဏ္ဍကိုလည်းပြရရောက်မယ်။အာဆီယံရဲ့အခန်းကဏ္ဍကိုလည်းပြရရောက်မယ်။ပြီးရင်ကိုယ်ကလည်းဒီမိုကရေစီကျတဲ့နိုင်ငံတစ်ခုကိုခရီးသွားနေတာပဲ။ဘာလို့ကျွန်တော်တို့ကစချင်းကြီးကြောက်ရမှာမဟုတ်တချို့ကျွန်တော်တို့ဘယ်လိုကြောင်းသွားမယ်လမ်းကြောင်းစဉ်းစားတာပေါ့နော်။နောက်တစ်ချက်ကျွန်တော်ထင်တယ်အထူးသဖြင့်အဲတပ်တော်ခေါင်းဆောင်တွေရောတိုင်းသားစစ်တော်ကြီးတွေပါတီကခေါင်းဆောင်တွေကစက်ခိုင်ဖို့ပြောပြတာခေါင်းဆောင်တွေရောစဉ်းစားတင်တာကဗမာနိုင်ငံရဲ့ယဉ်ကျေးမှုပေါ့။ဗမာနိုင်ငံရဲ့ယဉ်ကျေးမှုကအင်မတန်စံထားပြီးတော့တန့်စင်တဲ့စံထားချက်ကိုဒါအင်မတန်တင်းညွတ်မှုရှိတယ်ဆိုလိုတာကကျွန်တော်တို့ဘုံမနိုင်ငံ1948ခုနှစ်ကနေစပြီးတော့ကျွန်တော်တို့ဖြစ်လာကြတဲ့ကိုကလက်ဝဲမှာဆိုရင်တကယ်လက်ဝဲစံချတဲ့ဟာကိုကျွန်တော်တို့လိုလားတယ်ဒီမိုကရေစီဖြစ်လာလို့ရှိရင်ဒီမိုကရေစီစံချတဲ့ဟာကိုကျွန်တော်တို့လိုလားတယ်ဒါကဘုံမနိုင်ငံရဲ့ရည်ချင်းမှုနဲ့ဆိုင်တယ်ဒီအင်အားစုကမသိဘူးဥပမာကျွန်တော်ပြောချင်တာကဘုံမနိုင်ငံတို့လည်းရတယ်ဘုံကြောင့်စံသွားယူတယ်အောင်ဆန်းအက်ဒီစာချုပ်ထုတ်ဆိုတယ်ကြံစည်တက်တာပဲဒီရတော့ခါမှာပါရှိတယ်ဆိုဗမာရင်ကျေးမှုကြီးတခုလုံးရှိနေတယ်။ဒါကိုတပ်ဆရာခေါင်းဆောင်တွေ၊ကျပ်ဖို့ခေါင်းဆောင်တွေ၊တပ်မတော်ခေါင်းဆောင်တွေလေးလေးနက်နက်စဉ်းစားတယ်။ဒီအခုချိန်မှာဗီယိုလာဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ပိုင်းကဒုံတရားလက်တွေ့ကြတဲ့ဒုံတရားစစ်ဆက်လို့တဲ့သဘောထားကိုဒါရောက်လာတယ်။ဒီအခြေအနေဟာဗမာနိုင်ငံရဲ့လှုပ်ရှားမှုတပိုင်းမှာဒီလိုအခြေအနေမျိုးကရခဲ့တယ်။ရခဲ့တယ်။တပိုင်းကိုပြန်ကြည့်လိုက်ရင်ရခဲ့တယ်။အဲဒီလိုအခြေအနေမှာစစ်ဆက်ပြီးပြည်ပြည်ငင်းငင်းနဲ့တိုက်ပြီးတိောက်နိုင်တဲ့အချိန်မှာအမှောပေါင်းဆောင်တွေဟာဒီအခုခါကောင်းကိုလက်မဆုပ်ဘူးဆိုလို့ရှိရင်ဗမာပြည်ဟာဆက်လက်ပြီးပြဋိပက္ခထဲမှာပုံပြီးနစ်နေနိုင်သေးတယ်။ဒါကြောင့်မို့ကျွန်တော်မြစ်တရက်ခံနေတာအသာစမြခေါင်းဆောင်တွေကပါစပြီးဒီကိစ္စကိုနေနဲ့ဆွေးနွေးပါလား။တကယ်ကိုခေါင်းဆောင်တွေရောပေါ့နော်။ဒါဗမာနိုင်ငံပြည်လေကြောင့်တိုးတက်ဖို့အတွက်ငင်းချဖို့အတွက်ဆင်းလာပြီးတော့ကျွန်တော်မြစ်တရက်ခံနေတာ။အဲခုနပြောတဲ့ဒီဗမာနိုင်ငံရဲ့နိုင်ငံရေးရည်ချေးမှုတွေမကောက်ဒီဖွဲ့စည်းချုပ်ပုံဆက်သွားရေးဆိုတဲ့တောက်ပေါ့နော်။ဒါဒေါက်တာမောင်မောင်က1988မှာသူပြောသူအဆိုပြုခဲ့တဲ့ကြောင်းလေးလေးကဒါအင်္ဂလိပ်လိုဆိုရင် constitutional continuity ပေါ့နော်။ဖွဲ့စည်းပုံဆက်သွားရေးတောက်မှနေပဲကြည့်လို့လို့တယ်။ဖွဲ့စည်းပုံကအဲ့လိုဆက်မသွားနိုင်လို့ရှိရင်
ဒီတခုလူဖွဲ့စည်းတခုမတိမငင်ဖြစ်တတ်တယ်အဲ့တော့အဲ့ဒီတောင်းမှာဖွဲ့စည်းပုံရဆက်သွားရေးတောင်းမှာလည်းကြီးလို့ရှိရင်လေလက်ရှိလုပ်နေတဲ့ဟာတွေကိုပြင်ဆင်ဖို့လိုအပ်တယ်ပေါ့နော်ဒါကြောင့်မို့ဒီအချိန်ကရုံးချနိုင်ငံရဲ့ဝင်ကြီးပြောလို့ဂျာစင်နိုင်ငံနဲ့တမ်တော်အတွက်လည်းအကြီးအကျယ်ဆုံးရှုံးစရာဘာမှသိမရှိဘူး
โอเคကောင်းသူညင်ရောဟုတ်ကဲ့ခင်ဗျာခုတင်မောင်းစားပြ
ကျွန်တော်တို့ဒီမစ္စတာဂမ်ဘာရီအခုနောက်ဆုံးအခုဖော်မယ်လာမယ်တဘောမျိုးရှိနေပါတယ်ဆိုတော့အဲ့အနေထားအောက်မှာပဲကျွန်တော်မြင်တာကတကယ်မို့ပြည်သူလူထုတွေယုံကြည်မှုရှိစေချင်တယ်ဆိုလို့ရှိရင်သူလုံနိုင်တဲ့အချက်လေးတွေလည်းကျွန်တော်မြင်ပါတယ်ဥပမာအဖြစ်ဒီဖွဲ့စည်းပုံနဲ့ပတ်သက်လို့ပြည်သူတွေလွတ်လပ်လပ်ဟိုဆွေးနွေးငင်းခုနိုင်အောင်ဆိုလို့ရှိရင်ဥပမာ၅မျိုးသောကုသချက်လိုမျိုးပ ကျွန်တော်တို့အခုဒီအရင်တစ်ချိန်တော့အတောင်ဆန်းစုကြည်ဘာဝင်လွတ်ပေးတယ်ဆိုလို့ရှိရင်ဒီလိုအပြည့်စုံဆောင်တဲ့လက္ခဏာလေးတွေလုတ်ပေးတယ်နောက်တစ်ခါဒီသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်လို့နောက်တစ်ခါကျွန်တော်တို့ရင်ကျေးမှုတွေမှာပဲကျွန်တော်နည်းနည်းဖြည့်ပြောချင်တာကတော့ဟိုမတူကွဲပြားတဲ့အမြင်တွေကိုသီးခံနိုင်နိုင်နားထောင်နိုင်တဲ့ရင်ကျေးမှုမျိုးပေါ့ဆိုတော့ဒီလိုလေးတွေစပေး
ဟုတ်တယ်နော်ခုနကဥစ္စာဆရာတို့တမောင်းတမ်းပြောတဲ့ရေကျူးကိစ္စလည်းကျွန်တော်သဘောတူပါတယ်အဲ့ဒါလည်းလက်ခံလက်ခံနေနောက်တစ်ချက်ကျွန်တော်တို့နည်းနည်းလေးပြန်ပြီးစဉ်းစားတစ်ခုစဉ်းစားတော့ဟိုဒီနာဖာစစ်ဆိုတော့ကျွန်တော်ဖြောင်းပြပြောဆိုဖို့ကိစ္စဟုတ်လားတော့ဆက်မှတ်မှာကျွန်တော်တို့ဘယ်အင်တာနက်ရှင်နယ်ပီပီပီဝါလည်းပြီးနေတယ်ဒါပအဝင်ကျင်နိုင်ငံတွေကလည်းအကုန်လုံးဝိုင်းပြ the put habido. Sanction Pubo, yeah, sanction Piba. Since sanction, that is a Pose Pizia machine. That a poor people are a true Kanaina Suraku, Dinaro, Din Meneka, so ye, Dinaro, Uria would throw to time would throw put a guest, Kua, Ibrahim, Nego, Chaula, Grandma through 1.5648 billion.
ကျွန်တော်တို့ဘဟုဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဥအောင်သူငိမ့်တို့ကိုကျေးဇူးတင်စီကြောင်းပြောကြပါရစေခင်ဗျာ။တော်တာရှင်ပေါင်းကိုစိတ်နှပြချမ်းမွှေးလာကြပါစေ။